နိုင်ငံတွေမှာဒီလူမျိုးတုံးတုတ်တင်တပ်ဖြတ်မှုတားဆီးကာကွယ်ရေးအတွက်ကို Carl Wilkens လို့ခေါ်တဲ့ဒီပညာသင်စုရရှိတဲ့မိုင်းရာရဲ့ဘဝဖြတ်တမ်းမှုနည်းနည်းလောက်ပြောပြပါလားခင်ဗျ။
အဲ့ဒါကတော့သူတို့ရဲ့နှစ်ပတ်လည်ညနာကလုတ်တဲ့အချိန်ကျမကိုဖိတ်ပြီးတော့စကားသွားပြောပါဆိုမှကျမရဲ့ကိုကိုတိုင်ခံရတဲ့တွေ့ကြုံတဲ့ဟာတွေပြောပြရတယ်။ကြောက်ကြီးအနားမှာရွာလေးတရွာမှာငွေးလာတယ်။အဲ့ဒီရွာလေးကလည်းအစိုးရစစ်သားတွေကလာပြီးတော့မိရှို့တယ်။ကျမတို့ကလည်းတော်ထဲမှာရှောက်ပြေးပြီးတော့ပုံရတယ်အဲ့လိုမျိုးကိစ္စကိုပြောပြရတာပေါ့နော်။ပြီးတော့ထဲမှာပုံမနေရမရှိတော့နေစားမှာလာနေတာပေါ့။ပြီးတော့နောက်ဆုံးမနက်ဘလော့တို့ဘာလို့ကြာသွားတဲ့အချိန်ကရင်ဒီနိုင်ဘက်မှာနေဖို့နေရာမရှိတော့ဘူးဆိုမှရိုးတရားပဲဥပရေစီဂျီတယောက်အနေနဲ့ဝေလာရတယ်အဲ့လိုမျိုးပေါ့နော်အထက်မှာ internally displaced တယောက်အနေနဲ့နေတာကတော့7နှစ်လောက်ရှိတယ်ပြီးတော့ဟို refugee တယောက်အနေနဲ့18နှစ်လောက်ရှိတယ်အဲ့လိုမျိုးအတွေ့အကြုံတွေကိုဟိုကသူတို့ပြောပြတာပေါ့သူတို့နားလည်အောင
်ဟုတ်ကဲ့အဲ့တော့မိုင်းရာရှိမှရွာတွေမီးရှို့ဖျက်ဆီးခံရတာတွေအသက်ပြတ်ခံရတာတွေအဲ့ဒါတွေရောကြုံခဲ့ရဘူးလား
ကျမတို့အရှိမကတော့ရွာတွေအမီးရှို့တာကတော့ရှိတယ်ဟိုအမျိုးတွေပါတယ်အသက်ဖြတ်ခံရတယ်ကြားဘူးတယ်ငငယ်ကလေးကပေါ့နော်ဒါပေမဲ့ကြီးလာတဲ့အချိန်ကကိုမျက်စိနဲ့တော့ကိုမတွေ့ရဘူးဒါပေမဲ့အမျိုးထဲမှာအသက်ခံရတယ်ပါတယ်ရှိတယ်အဲ့လိုမျိုးပေါ့
အသက်ဘလောက်လောက်မှဒီအမေရိကန်ပြည်တော်စုကိုရောက်ရှိလာလဲ
အဲ့ဒီအချိန်မှာတော့အသက်28 29လောက်ရှိမယ
်ဆိုတော့အဲ့ဒီတော့ကကြာတော့ဘလို့ဒီအမေရိကကိုရောက်လာရတာလဲ
အမေရိကကိုရောက်လာကတော့ရှင်းရှင်းပြောမယ်ဆိုရင်နေစားဘက်မှာလုတ်တဲ့အချိန် NGO နဲ့လုတ်လုတ်တယ်လေအဲ့ဒီအချိန်မှာကျမတို့လည်းရိုးရရားမဟုတ်ဘူးလေပြီးတော့ရိုးရရားလို့လည်းကောင်းမပြောတတ်ဘူးလေပြီးတော့နောက်ဆိုးတော့ကိုတွက်လည်းအနေရှိတယ်လေအဲ့ဒါကြောင့်ကျမဟိုစား US ကိုလာပြီးတော့ကျောင်းလာတဲ့ဖို့လဲစဉ်းစားတယ်ပါပညာရမယ်နေလာရရှိမယ်ဆိုရင်တင်မယ်ယူမယ်ပြီးတော့နိုင်ငံရေးခလုံးခွေးလျှောက်ထားတယ
်အော်ဟုတ်ကဲ့ဟုတ်ကဲ့မိုင်းရာဒီတော်ရဲတောင်တွေနေခဲ့ရတာတွေနေဆက်မှာနေခဲ့ရတာတွေအဲ့ဒီချိန်တွေတော့ဟောပညာဘယ်လိုသင်ခဲ့ရလဲ
တော်ထဲမှာနေတော့ခါကတော့ကျောင်းမတက်ရဘူးပြီးတော့အဲ့ဒီချိန်မှာလည်းတငငယ်လေးကျွန်တော်တခုပဲတတိရတာကတော့တခါတလေရွာလေးထဲမှာနေလို့ရတဲ့အချိန်ကတော့တဲလေးထဲမှာလိုမျိုးပေါ့နော်ဆက်လေးပါလေးသင်ရတာပေါ့ဒါပေမဲ့ရွာကမြေရှုပ်ပြီးဆိုရင်ဟိုတက်ပြီးအောက်မှာပဲဒါမှမဟုတ်ရင်တောထဲမှာပဲစာသင်ရတယ်လေတခြားတငယ်ရေးကလေးတွေနဲ့ဆရာမတွေနဲ့သူတို့လည်းတနိုင်တယ်လို့အဲ့လိုမျိုးပေါ့နော် refugee camp ရောက်တဲ့အချိန်ကတော့ပို့ပြီးတော့ရက်တည်နိုင်တယ်လေဟိုတောနဲ့ဟိုနိုင်ရှင်မယ်ဆိုရင်ပေါ့နော်ပြီးတော့အဲ့ဒီမှာလည်း KNU ရဲ့ပညာရေးဌာနရှိတယ်လေသူတို့လည်းတနိုင်တယ်လို့ဒါလေးပါလေသူတို့လည်းရှာပြီးသူတို့ကလည်း KNU နဲ့ထဲမှာရှိတဲ့အကြောင်းတွေအတွက်သူတို့လည်းလမ်းနဲ့ရှာပြီးတယ်အဲ့ဒါကြောင့်ကျွန်တော်တို့လည်းအဲ့ဒီ KNU ကုညီရဲ့အောက်မှာဒီလိုမျိုးစာသင်ရတယ်
ဟုတ်ကဲ့ဒုက္ခသည်စခန်းထဲမှာမိုင်းရာအနေနဲ့ပညာရေးကိုဘယ်အဆင့်လောက်ထိအမြင့်ဆုံးသင်ကြားခဲ့ရလဲ
ဒုက္ခသည်စခန်းထဲမှာတော့ဆင်းတော့အောင်ထားပါတယ
်အခုဒီအမေရိကကိုပညာလာသင်တဲ့အခါကျတော့တက္ကသိုလ်စတဲ့တော့ဟိုအဆင့်မီတယ်ဟလား
အဲ့ဒီဖက်အဆင့်မီရောက်ခေကျမတို့အလုပ်လုပ်တဲ့အချိန်မှလည်းအရန်စူးစမ်းပြီးတော့မြောင်သူများလိုမျိုးတက်လာအောင်လို့စူးစမ်းပါတယ်အင်္ဂလိပ်စာတွေပါတယ်ဥစားတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းရလာပြီးတော့တက္ကသိုလ်တွေပါလည်းတက်နိုင်တော့ဟု
တ်ဟုတ်ကဲ့အဲ့တော့ဒီအမေရိကန်ပြည်တော်စုမှာဘာပွဲရသွားလဲ
ငငယ်ရေးသိပ်ပန်နဲ့အောင်ထားတယ်။
မိုင်းရာအနေနဲ့ပြင်ပနဲ့တောရဲတောင်ထဲမှာမွေးဖွားကြည်ပင်ပရိသတ်တွေနဲ့နေထိုင်ခဲ့ရပါတော့နော်ဒုက္ခတဲ့အဖြစ်လဲတရားပြီးတော့အခုလိုနိုင်ငံရောက်လာတဲ့ဒီလိုပညာတွေရတဲ့သင်ရတယ်ဆိုတော့ဒီအပေါ်မှာမိုင်းရာအနေနဲ့ကျန်တဲ့အဲ့လိုမျိုးဘဝတွေရောက်နေတဲ့လူတွေကိုဘာတွေတိုက်တွန်းခြင်းနေလဲ
။ကျွန်းဆုံးလို့ရှိတာကတော့ဘဝမှာအကောင်းဝဲဖြစ်တာကတော့အမြဲတမ်းမရှိပါဘူး။ဒါပေမဲ့အမြဲတမ်းဆိုးမယ်လည်းဖြစ်ပါဘူးကိုလိုချင်တယ်ပြီးတော့ကိုစူးစမ်းမယ်လီလာရရှာမယ်ဆိုရတော့ရှိမှာပါအဲ့တော့ကြောက်ဘသူမဆိုးဘယ်လောက်ရီမရှဲရှိသလဲကိုပေါ်မှာလည်းအယံမူတည်တယ်ကျမတခုပဲပြောရှိတာကတော့အကောင်းဆုံးစူးစမ်းရည်ရွယ်ချက်လည်းရှိရှိလေးထားကိုမရည်ရွယ်ချက်မရှိဘူးဆိုရင်ရောက်ဖို့တိတ်ပြီးတော့လာလာမရှိဘူ
းအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်မိုင်းရခင်ဗျာ